မြေယာရှားပါပြီးရေချိုမရှိတဲ့နေရာတွေမှာလေယာစားပျိုးရေးလုပ်ငန်းတွေလုပ်ဖို့အတွက်အင်မတန်အခက်အခဲရှိပါတယ်။အာဖရိကန်တိုက်ရဲ့ဆာဟာရာတဲကန်နာရအနီးကနိုင်ငံတွေမှာရှိတဲ့လူတွေအတွက်တော့အလုံလောက်အစားအသောက်ထုတ်လုပ်ဖို့ဟာစိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ Aerophonics ကိုခေါ်တဲ့နည်းပညာဟာရေမြေရှားပါတဲ့နေရာတွေအတွက်စားပျိုးရေးလုပ်ဖို့ဖြစ်နိုင်မဲ့မျှော်လင့်ချက်တစ်ခုပဲဖြစ်ပါတယ်။ဒီနည်းပညာဟာအပြင်အမြင့်တွေလိုအပ်တဲ့အာဟာရကိုမြူငိုတွေနဲ့ဖြန်းပြီးတော့အပင်ကြီးအောင်စားပျိုးတဲ့နည်းပညာတစ်ခုပါ။အပင်တွေကိုမြေကြီးထဲမှာမဆိုင်ဖဲနဲ့ဇပွဲတစ်ခုပေါ်မှာတင်ထားပြီးတော့လေပေါ်မှာအမြစ်တွေကိုလှမ်းထားတာကို Aerophonics လို့ခေါ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအခြေစိုက်စိုက်ပျိုးရေးကုမ္ပဏီ PS Nutronautical ရဲ့တွဲဘက်တည်ထောင်သူ Samsung Obole ဟာဒီနည်းပညာကိုမြို့ပြနေရာတွေမှာပြန့်နှံ့ပြီးအသုံးများဖို့မျှော်လင့်ပါတယ
်။ We needed a way that was attractive to the youth that would bring in young ones into agriculture.
လူငယ်တွေစားပျိုးရေးစိတ်ဝင်စားပြီးတဘာဝပတ်ဝန်းကျင်မတိခိုက်တဲ့လမ်းကြောင်းတစ်ခုလိုအပ်ပါတယ်အခုဆိုရင်နယ်မြေဒေသရွာတွေကလူတွေအများဟာမျိုးတဲကိုအမြန်ရွှေ့ပြောင်းလာတာတွေကိုတွေ့နေရပါတယ်ဒါကြောင့်မျိုးတဲတွေမှာလည်းအစားအသောက်အလုံးလောက်ထုတ်လုပ်နိုင်ဖို့လိုအပ်ပါတယ
်
ဒီလိုစားပျိုးတဲ့နည်းပညာဟာရေနဲ့မြေအများကြီးမသုံးတာကြောင့်မျိုးတဲတွေမှာစားပျိုးရေးလုပ်ဖို့ဖြစ်နိုင်ပါတယ်ဥပူလီဟာစားပျိုးရေးဆိုင်ရာလက်ကျင်ရေးသင်တန်းတွေတက်ပြီးတော့ Aerophonics ကိုခေါ်တဲ့နည်းပညာကိုစတင်စမ်းသပ်ခဲ့ပါတယ်။ဇီဝဇာတုဗေဒဘွဲ့ရပြီး2014ခုနှစ်မှာလုပ်ဘော်ခိုင်ဘက်တယောက်နဲ့အတူဒီလုပ်ငန်းကိုစတင်တည်ထောင်ခဲ့ပါတယ
်။ The startup cost is usually more than what is used for soy-based farming. However, considering the fact that soy-less farming
အစားပိုင်းမှာတော့ကုန်ကျစရိတ်ကတာမန်စားပျိုးရေးအထက်ဈေးကြီးပါတယ်။ဒါပေမဲ့ဒီစားပျိုးရေးနည်းလမ်းဟာရင်းနှီးမြှုပ်နှံမှုတစ်ခါပဲကုန်ကျရပါတယ်။ဥပမာမြေကြီးထဲမှာစားပျိုးမဲ့လုပ်ငန်းနဲ့နှိုင်းယှဉ်ရင်ပူဒံစီဖြန်းဖို့တို့ရေကြီးရင်အသီးနှံပြက်ကွက်တာတို့စိတ်ပူစရာမလိုတော့ပါဘူး။နောက်ပြီးတော့အလုပ်သမားလည်းအများကြီးမလိုတော့ဘူ
း။ Fewer people working on your farm compared to soy-based farming.
ဒီလိုမိုးလုံးလေလုံးစားပျိုးရေးအတွက်24နာရီမီးနဲ့ရေဖြန်းတဲ့စနစ်တပ်ဆင်ထားပါတယ်။စပွဲတစ်ခုကိုအပင်ပေါင်း120ပင်ထားနိုင်ပါတယ်။အိုဘိုလီယာအခုလက်ရှိဒီလိုစားပျိုးရေးလုပ်ငန်းနှစ်ခုပဲရှိသေးပေမဲ့တာမန်မြေနဲ့စားပျိုးတဲ့လုပ်ငန်းအထက်ဝင်ငွေပိုရတယ်လို့ပြောပါရတယ်။လက်ရှိမှာတော့36နှစ်ရွယ်အိုဘိုလီယာထွက်ကုန်တွေကိုနိုင်ငံအနှံ့ရှိတဲ့ကုန်တွေတွေမှာရောင်းချနေပါတယ်။လုပ်ငန်းအတွက်ပတ်စံရဖို့သာမကလူတွေရဲ့ကျန်းမာရေးကိုလည်းကူဆိုင်ပါတယ
်။ If we are able to cure the food production line properly
ဒီလိုပိုးမွားခြင်းနဲ့အစားအသောက်ထုတ်လုပ်ရေးကိုစနစ်တကျလုပ်နိုင်ရင်လူတွေခံစားနေရတဲ့ရောဂါအများစုကိုအမှန်တကယ်အပြီးဖယ်ရှားပစ်နိုင်ပါတယ်။အဲ့ဒါကကျွန်တော်တို့စားတဲ့အစားအသောက်တွေအထက်မှာပိုးသတ်ဆေးတွေမပါဘဲနဲ့ခန္ဓာကိုယ်အတွက်ကျန်းမာပြီးအဆိပ်မဖြစ်တော့ဘူ
း။ Are not poisons to us.
ရှားတဲ့ဥရုပြောင်းလဲတာနဲ့ရင်းမြရှားပါတဲ့စိန်ခုံမှုတွေအတွက်အိုဘိုလီနဲ့အတူတခြားလေသမားတွေကလည်းအာဖရိကန်ရဲ့အကြီးဆုံးလူဦးရေရှိတဲ့နိုင်ဂျီးရီးယားနိုင်ငံမှာအလုံလောက်အစားအသောက်ထုတ်လုပ်ဖို့အတွက်ပုံမူကောင်းတဲ့နည်းပညာဆိုင်ရာအဖြေများကိုရှာဖွေနေပါတယ်။